ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထဲကြုံရတဲ့တကြောပြန်ပြည်ပကတ်တွေအတွင်းလူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေကိုတရားလွတ်လပ်တဲ့ကော်မရှင်တစ်ခုထပ်မံဖွဲ့စည်းစုံစမ်းမဲ့အကြောင်းမြန်မာဆွေရကကြေညာလိုက်ပါတယ်ခိုင်ပြည်နယ်မှာပြန်လည်တင်းမြတ်ရေးတည်ငြိမ်ရေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးလွတ်လပ်တဲ့ကော်မရှင်တစ်ယောက်ကိုဖွဲ့စည်းမှာဖြစ်ကြောင်းသမ္မတရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာလူညိုရေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကဆွဆဲထားပြီးကျူးလွန်သူတွေကိုဖော်ထုတ်ရေးယူဖို့လဲဖိအားပေးတိုက်တွန်းမှုတွေကြီးထွားလာနေချိန်မှာမြန်မာဆွေရကကြေညာလိုက်တာပါသမ္မတရုံးရဲ့ကြေညာချက်ထဲမှာတော့ ARS ဆွေရအုပ်စုရဲ့ကျန်းဖက်တက်ခတ်မှုရဲ့နောက်ဆက်တွဲလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့ကိစ္စတွေကိုနိုင်ငံတကာကကျွမ်းကျင်သူပုဂ္ဂိုလ်တူပါဝင်ဖွဲ့ဝင်3ဦးနဲ့စုံစမ်းစစ်ဆေးမှဖြစ်ကြောင်းဖော်ပြထားပါတယ်ခိုင်ပြည်နယ်ကပြီးခဲ့တဲ့နှစ်ထဲကျုံ့ရတဲ့ပြည်ပခတ်ဒီမှာမြန်မာလူညိုရေးတပ်ဖွဲ့တွေအပြင် ARS ရိုဝင်ဂျာဆွေရအုပ်စုကလည်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအစီရင်ခံစာထုတ်ပြန်ထားတာပါမြန်မာဆွေရကဖွဲ့စည်းမဲ့စုံစမ်းရေးကော်မရှင်အနေနဲ့ ARS အုပ်စုရဲ့ကျူးလွန်မှုတွေအပြင်လူညိုရေးတပ်ဖွဲ့တွေလူခွင့်ရေးချိုးဖောက်မှုကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆဲချက်တွေကိုပါစုံစမ်းသွားမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးခိုင်ပြည်နယ်ကပြည်ပခတ်တွေအတွင်းမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့လူရွတ်တွေကလူမျိုးတုံးရှင်းလင်းတဲ့အဆင့်ထိရောက်ခဲ့ကြောင်းဆွဆွဲထားပေမဲ့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံတကာကဆွဆွဲနေကြတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းပြောဆိုထားကြပါတယ်